RFP ကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်ကျမတို့မြန်မာအမျိုးသမီးတွေအတွက်စကားပုံရှိပါတယ်ဒီစကားပုံကတော့သမီးတကောင်နွားတထောင်ဆိုတဲ့စကားပုံပါပဲသမီးမိန်းကလေးတယောက်ကိုထိန်းចောင်းရတာနွားတထောင်ကိုထိန်းចောင်းရတယ်လို့ခက်ခဲတယ်ဆိုတဲ့အတိတ်ပဲပါကျမတို့မြန်မာလူအဖွဲ့အစည်းမှာသမီးမိန်းကလေးမွေးလာရင်ဓလိထုံးစံယဉ်ကျေးမှုတွေကိုဘယ်လောက်လိုက်နာလဲဘယ်လောက်စောင့်ရှောက်တယ်လဲဘလောက်ထိမ့်သိမ့်တလဲဆိုတာနဲ့အကဲဖြတ်လိရှိပါတယ်။ဒါကြောင့်လဲမိဘဆွေမျိုးများကတမီးမိန်းကလေးကိုအချိန်ပြည့်မျက်စိအောက်ကအပြောက်မခံပြောဆိုဆုံးမလိရှိပါတယ်။ကြေးလက်နေပြည်သူတွေအတွက်ရက်ဆွေရက်မျိုးကထပ်မံစောက်ရှောက်ကြပါတယ်။ဘသူတမီးကဘလို့နေထိုင်မှုရှိလဲဆိုတာပန်းတရင်လေးညင်းဆောင်တယ်လို့လူတရင်လူချင်းဆောင်တတ်ကြပါတယ်။မြို့ပြလူနေမှုစနစ်မှာတော့ကိုယ်အိမ်တစ်စမိတ်ကနေကိုသားသမီးအပြင်ထွက်သွားရင်မိဘကဘာမှမသိတော့ဘူးလို့အမြဲတမ်းစိုးရိမ်စွာပြောလို့ရှိကြပါတယ်။တဘာဝတရားအရာမိန်းကလေးမှာခန္ဓာကိုယ်ရဲ့အားနည်းချက်ဘဝအခြေအနေအရာအန္တရာယ်ဟာကိုနဲ့တဘာတဲ့ကပ်နေတယ်လို့ဒေါ်ကြီးဒေါ်လေးများကတိုးတိုးတိတ်တိတ်သင်ကြားပေးတတ်ပါတယ်။မိန်းကလေးတယောက်ရဲ့ခန္ဓာကိုယ်ဟာတိမ်မွေ့ရှုပ်ထွေးပါတယ်။ဒီနေ့ခင်မှာတော့ဘဝအခြေအနေအရာမိဘနဲ့သားသမီးပြောဆိုဆုံးမဖို့အချိန်ပေးနေထိုင်မှုတွေနည်းကုန်ပါပြီ။နေ့စာနေ့ညစာညပြေးလွှားရှာဖွေစားတောင်းနေရလို့ခလေးခလေးချင်းအပြန်အလှန်ထိန်းကျောင်းနေကြရတဲ့မိသားစုတွေအများစုရှိပါတယ်။လူမှုပတ်ဝန်းကျင်မှာလဲလူတယောက်ဟာဘလို့ကိုချင်းတရားရှိရမယ်ဘလို့စံနှုန်းတွေရှိရမယ်ဆိုတဲ့အသည့်တွေလဲအတော်များများမရှိကြတော့ဘူးလို့ပြောဆိုဝေဖန်နေတဲ့တွေကိုလဲကြားနေရပါတယ်။ဘိုးကြီးဘွားကြီးမိကြီးဖာကြီးဒွေးကြီးဒွေးလေးများနဲ့မိသားစုအတိုင်းဝိုင်းနဲ့စုပေါင်းနေထိုင်တဲ့အခြေအနေကနေဘဝရပ်တည်နိုင်ဖို့တီးခြားနေထိုင်ကြရတဲ့အခါဆွေမျိုးများရဲ့စောင့်ရှောက်မှုတွေဝေးကွာနေလို့နေ့စဉ်အကြမ်းဖက်ခံရတာအာရမပြုတ်ကျင့်ခံရတာတွေများလာပါတယ်ဒီလိုအခြေအနေမှာမိန်းကလေးရှင်မိဘတွေအုတ်ထင်းသူတွေတတိပြုတ်တဲ့အကြောင်းအရာကဘာတွေရှိမလဲဆိုတာအမျိုးသမီးရဲ့လိုက်ပါဆောင်ရွက်နေတဲ့အမျိုးသမီးများကွန်ရက်ကမတ္တနာကိုကျမမေးမြန်းဖြစ်တဲ့အခါမတ္တနာကပြောဆိုဆွေးနွေးခဲ့ပါတယ်
။မိဘနဲ့ဝေမိမျိုးသမီးကြံဖက်ခံရတာကျမတို့ကြုံမှုတာကတော့အိမ်ရှင်ရနေပြီအိမ်ဖော်ကိုကြံဖက်တာမျိုးကျမတို့ကြုံမှုရယ်။အဲ့ဒါကြတော့မိဘတွေအနေနဲ့ကကိုသားသမီးလေးတယောက်ကိုသူများအိမ်မှာအိမ်သွားထားတဲ့အခါအိမ်ရှင်မျိုးအခြေအနေဘယ်လိုရှိလဲဆိုတော့လေးလာဖို့ကောင်းတယ်လို့
မကြသေးခင်ကမှရက်ွက်တစ်ခုမှ၁၂နှစ်အရွယ်မိန်းကလေးကိုသွေးဆောင်ဖျားယောင်းပြီးအာရမပြုတ်ခြင်းနဲ့အမှုဖြစ်ပေါ်ခဲ့ပါတယ်။တရက်ကွက်ထဲတလန်းတဲ့နေသူကခေါ်သွားတာကိုမြင်လိုက်သူတွေအမှုဖွင့်ဖို့လုပ်ကြတဲ့အခါအမှုကျူးလွန်သူမိသားစုကမိန်းကလေးကိုလက်ထပ်ထိမ်းများတာဝန်ယူပါမယ်ဆိုပြီးအမှုမဖွင့်ဖို့တောင်းပန်ပါတယ်။မိန်းကလေးကအခုကျောင်းဖွင့်ရသည်မှာ၆တန်းတက်မဲ့ကျောင်းသူလေးဖြစ်ပါတယ်။သူ့ဘဝဟာပန်းကောင်းအညွန့်ကျိုးဖြစ်ရတယ်လို့ယဉ်တုမနာပြောဆိုကြပါတယ်။ဒီလိုမိန်းကလေးတွေမှာအသိဉာဏ်ဆိုင်ရာဖွံ့ဖြိုးမှုအားနည်းသွားတတ်ပါတယ်။မိန်းကလေးရဲ့ကံအကြောင်းတရားမိန်းကလေးရဲ့နောင်ရေးဟာသူကိုယ်တိုင်အားထုတ်မှုပေါ်မှာမတည်တော့ဘဲမနှစ်သက်ဘဲမလိုချင်ဘဲအနိုင်ကျင့်သူရဲ့အပေါ်မှာမူတည်နေတာမို့ဘဝတစ်လျှောက်လုံးစိတ်ဒဏ်ရာတွေနဲ့မိန်းကလေးနေထိုင်သွားရဖို့အစပြိုးတာနဲ့အတူတူပါပဲ။အာရမပြုကျင့်ခံရတဲ့မိန်းကလေးတွေဘက်ကတရားဥပဒေနဲ့အညီဆောင်ရွက်ဖို့ဘလို့လုပ်ရမယ်ဆိုတာကိုလည်းမတနာကထပ်မံပြောဆိုခဲ့ပါတယ်
။ရှေ့နေရှေ့ရက်ကိုတိုင်ပြီးဖြည်းဖြည်းလောက်ကြတာကောင်းတယ်။ကျမတို့နိုင်ငံမှာရေစခန်းတို့အခုဖွင့်ရတဲ့အခါနှိုက်နှိုက်ချွတ်ချွတ်မေးခံရလေးရှိတယ်တဘာဝ။ချွတ်မိန်းကလေးတွေကအဲ့အဆင်မှရင်မမကြော်လွန်နိုင်မနဲ့ရှက်ပြီးပြန်ပြေးလာကြတာရှိတယ်။အမှုတစ်ခုဖြစ်လာပြီဆိုလို့ရှင်ချက်ချင်းသွားပြီးတော့တက်ကျွမ်းသားလေတဲ့တိတဲ့သူတွေနဲ့ဒူသွားပြီးရေစခန်းမှာအခုဖွင့်ဖို့
အရှက်နဲ့ဂုံတိတ်ခါအတွက်မိန်းကလေးတွေအသက်ဆုံးပြီးကိုယ့်ဘဝကိုကာကွယ်သွားတတ်တာတွေလည်းရှိပါတယ်။အာရမပြုတ်ကျင့်အနိုင်ကျင့်ခံရတဲ့မိန်းကလေးတွေကိုကျမတို့လူအဖွဲ့အစည်းကစာနာနားလည်စောင့်ရှောက်ပြီးပျောက်ဆုံးနေတဲ့သူတို့ရဲ့ရည်မောတန်ကိုကျမတို့နှလုံးသားနဲ့ရှာဖွေပေးစီခြင်းပါတယ်။တောတာရှင်များမျှဝေခံစားနိုင်ကြပါစီ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။